ရွေးကောက်ပွဲနိုင်ရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်တွင်တိုင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ MUP မွန်ညွညွရေးပါတီတို့ဒီကနေ့တွေ့ဆုံမဲ့အစည်းအဝေးဟာနေရရွေးချယ်ရမှာသဘောထားကွဲလွဲမှုကြောင့်ပြက်ပြားသွားတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်မှာမွန်ပြည်နယ်မော်လမြိုင်မြို့ကိုရောက်နေတဲ့ဒေါက်တာအောင်မွန်ညူဦးဆောင်တဲ့ NLD ကိုယ်စားလှယ်ဖွဲ့ဟာ MUP ပါတီကိုယ်စားလှယ်တွင်ဒီကနေ့တွေ့ဆုံမှုစီစဉ်ထားပေမဲ့သူ့မဲ့နေရရွေးချယ်ရမှာသဘောတူညီမှုမရရှိခဲ့တာကြောင့်ပြက်ပြားသွားပါတယ်နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရရှိခဲ့ပြီးနောက်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဗိုလ်ထွန်းရေးလက်သွဲဆောင်ရွက်ဖို့တိုင်းဒါပါတီတွေကိုကန့်လန့်ခဲ့ပြီးနောက်ဒီနှစ်ဆန်းကစလို့တိုင်းဒါပါတီတွေနဲ့တွေ့ဆုံနေတာပါ။ဒါပေမဲ့လည်းမွန်တိုင်းဒါပါတီ MUP နဲ့တွေ့ဆုံမဲ့အစီအစဉ်ကတော့အထမမြောက်ခဲ့ဘူးလို့ MUP မွန်ညွညွရေးပါတီတွဲဖက်တွင်းမှုနန်လီသမားကပြောပါတယ်
။သူတို့ဘက်က NLD နဲ့ရုံးမှာတွေ့ဖို့ကျွန်တော်တို့ကန့်လန့်တယ်။ကျွန်တော်တို့ဘက်ကပါတီရဲ့အပြန်အလှန်ရေးဆမှုအပြန်အလှန်တန်းတူထားရှိမှုပေါ်အခြေခံပြီးတော့ကျွန်တော်တို့ကတတ်တဲ့နေရာတစ်ခုခုမှာတွေ့ဆုံနိုင်ဖို့အတွက်ကျွန်တော်တို့က NLD ပါတီကို၃ချိန်တိတိလက်ခံရက်ခံခဲ့ပါတယ်။အဲဒီ၃ချိန်တိတိလက်ခံရက်ခံချက်အပေါ်မှာဒီတတိယနေရာမှာတွေ့မလားမတွေ့ဘူးလားဆိုတာကဒီချိန်တိက NLD ဘက်ကတရားဝင်ကျွန်တော်တို့ကိုအကြောင်းပြန်လာခြင်းမရှိသေးပါဘူး။အခုဆွေးနွေးပွဲက NLD ဘက်ကချက်သိမ်းလိုက်ပြီလားဆိုတာလည်းကျွန်တော်တို့ဘက်ကတရားဝင်အကြောင်းပြန်လာခြင်းမရှိသေးဘူး။သူတို့ NLD ပြည်နယ်ပါတီရုံးကလို့ရင်အခြားနေရာမှာဘယ်နေရာမှာမတွေ့ဘူးဆိုတဲ့အခြေအနေမှာအစမပြေဘူးလေရှိခဲ့ကြပါပြ
ီ။ NLD ကိုယ်စားလှယ်ဖွဲ့အနေနဲ့ပါတီဘိုကချမှတ်ထားတဲ့အတိုင်းပါတီပြည်နယ်ရုံးမှာပဲဆွေးဆုံဖို့စောင့်ဆိုင်းနေပြီးမွန်ညွညွရေးပါတီကိုယ်စားလှယ်တွေမလာတာကြောင့်ဆွေးဆုံမဲ့အစီအစဉ်ပြတ်ရတာလို့လဲဒေါက်တာအောင်မွန်းညိုကသတင်းထောက်တွေကိုပြောခဲ့ပါတယ
်။ဒီမှာလည်းပဲတွေ့မယ်ဆိုတော့ကသူတို့ကဒီမှာမွန်ပြည်နယ်ပြည်နယ်လုံးမှုဆောင်ဖွဲ့ချုပ်ဒီရုံးမှာလာပြီးမတွေ့နိုင်ပါဘူးတဲ့။ဓာတ်တနေရာမှာတွေ့ရအောင်ပါတယ်ကျွန်တော်တို့ပြောတယ်။အဲ့ဒါမျိုးတော့ကျွန်တော်ကဒီမှာပဲကျွန်တော်ကတွေ့ဖို့ဆုံးမြတ်ထားတယ်။အထက်ကလည်းဒီမှာပဲတွေ့ရလို့ညွှန်ကြားတယ်အဲ့မှလို့ဒီမှာပဲဆောင်တယ်သူတို့ကဟိုမှာရုံးမှာလာပြီးအစိုးရအင်ဂီယာမှာလာပြီးတဲတဲ့နေရာမှာလာပြီးတော့တွေ့မယ်အဲ့လိုတွေ့လို့မရဘူးကျွန်တော်လူကြီးတွေကကျွန်တော်ဆုံးမထားလို့ဒီရမှကျွန်တော်ဆောင်တယ်ကိုနိုင်တွေ့မယ်သူပြောထားတယ်အခု10နိုင်ပြောင်းကျွန်တော်ဆောင်တယ်ဆောင်တော့မလာတော့ကျွန်တော်ဒီမှာဆောင်ပါတယ်ဒီမှာရောက်မလာပါဘူးเนาะတမူညီညီလေးဖွဲ့ MUB ရောက်မလာပါဘူးကျွန်တော်လူကြီးတွေကိုဒီကစီရင်ခံရမှာပေါ့
NLD ကိုယ်စားလှယ်ဖွဲ့နဲ့မွန်ညညွရေးပါတီတို့ကြားနေရာရွေးချယ်မှုပြဿနာကြောင့်တွေ့ဆုံဆွေးနွေးရေးအစီအစဉ်ပြတ်ပြားသွားတဲ့အပေါ်မှာနိုင်ငံရေးလှိလသုံးသပ်သူဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ထားပါတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေဒီဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးကိုလက်တွဲကြကြပေါ်ဆောင်နိုင်မှုဆိုရင်ကျွန်တော်တိုင်းရင်းသားပါတီတွေနဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့နိုင်ငံရေးကတော့တွဲဆောင်ဆွေးနွေးပြီးတော့ပုံမှန်လေးနဲ့ညှိနှိုင်းဆွေးနွေးဖို့အရေးကြီးတယ်လို့မြင်တယ်။အဲ့တော့လက်ရှိအခြေအနေမှာတိုင်းရင်းသားပါတီတွေနဲ့တွဲဆောင်ဆွေးနွေးရေးအထောက်အပံ့ဖို့ဆိုရင်ပါတီရဲ့ပြည်နယ်ရုံးမှာပဲတွဲဆောင်မယ်ဆိုတဲ့ဒီသတ်မှတ်ချက်ကိုအပြည့်အစုံနိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီသတ်မှတ်ချက်ကိုမပြည့်စုံနိုင်ဘူး။တော့ဒီသတ်မှတ်ချက်အတိုင်းနဲ့ရှေ့ကိုဆက်မယ်ဆိုရင်အခြားပြည်နယ်တွေမှာလည်းတိုင်းရင်းသားပါတီတွေနဲ့တွဲဆောင်ဆွေးနွေးရေးမှာအကဲကဲဒီအဆင်မပြေဘူးလေဖြစ်လာနိုင်တယ်လို့မြင်တယ်။ဟောတွဲဆုံဆွေးနွေးတဲ့နေရာကဒီတိုင်းရင်းသားပါတီတွေဘက်ကအဆိုပြုတယ်လို့အကိုပါတီယုံလည်းမဟုတ်ကိုပါတီယုံလည်းမဟုတ်တဲ့တတိယနေရာတစ်ခုဆိုတာကဒါအင်တာမရှိအောင်ကန်တင့်မြတ်တဲ့ချင်းကပ်မှုလို့မြင်တယ်။ဟောအဲ့ဒီအချက်ပေါ်မှာ NLD ပါတီခေါင်းဆောင်တွေအနေနဲ့အလေးနဲ့သုံးသပ်စဉ်းစားနိုင်မှုလိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့တွားနေတဲ့ခရီးဟာဒီမိုကရေစီခရီးဖြစ်တယ်။အဲ့ဒီအတွက်ကြောင့်မလို့ဒီဗဟိုချုပ်ကိုင်မှုဟောချိုးနေစနစ်တွေကိုတက်နိုင်တယ်များရှော့ချနိုင်မှုအင်မတန်မှအရေးကြီးတယ်လို့မြင်တယ်။
တိုင်းဒါပါတီတွေနဲ့ဆွေးဆုံဆွေးနွေးရေးအစီအစဉ်ရ NLD ဗဟိုလူမှုဆောင်ဖွဲ့ကမကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကချင်းပြည်နယ်ဝန်ကြီးချုပ်သောနန်းခင်ထွေးမြင့်နဲ့ကချင်းပြည်နယ်မြို့ရလှုပ်တော်ကုစလဲဦးအင်ထွန်ခါနော်ဆန်တို့ကိုတာဝန်ပေးအပ်ထားတာဖြစ်ပြီးဇန်နဝါရီလ၃ရက်နေ့မှာကချင်ပြည်နယ်မှာဒေသတွင်းအနိုင်ရပါတီတွေဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPB လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ဒီမိုကရေစီပါတီတက်ကချင် NDPK ကိုယ်စားလှယ်တွင်တွေ့ဆုံခဲ့ကြတာပါကချင်ပြည်နယ်တွင်တိုင်းဒေသနိုင်ငံရေးပါတီကိုယ်စားလှယ်တွင်တွေ့ဆုံမှုမှာ NLD ပါတီကနေအမျိုးသားညီညွတ်ရေးအစိုးရအဖွဲ့တဲ့အခါမှာပြည်တွင်းညီညာရေးအမျိုးသားဇန်လူရေးနဲ့ကိုပိုင်ပြဌာန်းခွင့် Federal Democracy တိဆောက်ရေးနဲ့1948ပင်လုံကတိကဝတ်တို့ကိုအကောင့်ထဲဖော်ပေးဖို့ကိစ္စရတွေတင်ပြခဲ့ပါတယ်။ဒါပေမဲ့ NLD အနေနဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPB နဲ့တွေ့ဆုံမှုမှာပါတီအနေနဲ့တွေ့ဆုံတာမဟုတ်ပဲအနိုင်ရလှုပ်တော်ကိုယ်စားလှယ်တွေနဲ့သာတွေ့ဆုံတဲ့အတွက်ပါတီကိုကူစားမပြုဘူးလို့ KSPB ပါတီခေါင်းဆောင်တွေကဝေဖန်မှုတွေရှိနေပါတယ်။ ရေကောက်ပွဲမှာအများစုနဲ့အနိုင်ရထားတဲ့ NLD မျိုးရာဒီမိုကရေစီဖွဲ့ချုပ်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးအတွက်ရေကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့လက်ထွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလမှာကန့်လန့်လာပြီးနောက်ပိုင်းအခုလိုသိဆုံဆွေးနွေးမှုဖြစ်ပေါ်လာတာဖြစ်ပြီးအစီအမံမှုတချို့လည်းရှိလာခဲ့ပါတယ်ကျွန်တော်နိုင်ကုန်းနဲ့ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ